မြန်မာနိုင်ငံမှာအရေးကြီးတဲ့အပြောင်းအလဲတွေဖြစ်ပေါ်နေပြီးဒီအပြောင်းအလဲအရှိန်ဟုန်ကိုထောက်ခံအားပေးသွားဖို့ဥရောပသမဂ္ဂ EU ကမျှော်လင့်ထားပါတယ်လို့ EU ရဲ့ထိပ်တန်းသံတမန်တစ်ယောက်ကပြောလိုက်ပါတယ်။ဥရောပသမဂ္ဂကကမကထလုပ်ပြီးကျင်းပတဲ့ဗဏ္ဍာငွေကြေးပိုင်းပြည်ပြင်ပြောင်းလဲရေးနဲ့ဆင်းရဲမွတ်တည်မှုတက်ဖြည့်ရေးဆိုင်ရာဆွေးနွေးပွဲအတွင်းထိုင်း၊ကမ္ဘောဒီးယား၊လာအိုနဲ့မြန်မာနိုင်ငံဆိုင်ရာ EU ကိုယ်စားလှယ်အဖွဲ့အကြီးအကဲဒေးဗစ်လစ်မန်ကအဲ့လိုပြောလိုက်တာပါ။ဆွေးနွေးပွဲကိုဒီကနေ့နိုဝင်ဘာလ9ရက်နေ့မှာစတင်ပြီးနှစ်ရက်ကြာကျင်းပမှာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်လည်းလေ့လာသူအဖြစ်တက်ရောက်ခဲ့ပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေပါတက်ရောက်တဲ့ဆွေးနွေးပွဲတွေမှာဒေါက်တာဆန်းစုကြည်တက်ရောက်ခဲ့တာဟာအပြင်ဒီဆွေးနွေးပွဲနဲ့ဆိုရင်နှစ်ကြိမ်ရှိသွားပြီဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲတွေမှာအကြံပြုဆွေးနွေးကြတာတွေဟာလက်တွေ့အကောင့်ထဲပေါ်နိုင်တဲ့အကြံပြုချက်တွေဖြစ်တယ်လို့ဆွေးနွေးပွဲတက်ရောက်သူတူက VOE ကိုပြောပါတယ်။အခုလုပ်နေတာတွေဟာနောက်ပိုင်းမှာတက်ရောက်မှုတွေဖြစ်လာလိမ့်မယ်လို့သူထင်တဲ့အကြောင်းမြန်မာဒနာမဂ္ဂဇင်းရဲ့ Editor ချုပ်ဦးတီဟာစောက VOE ကိုပြောခဲ့တာပါ။စီအမွေတည်မှုရှော့ချရေးတွေလုပ်တဲ့နေရာမှာဂန္ဓာတစ်ခုချင်းစီကိုတွတ်တက်အောင်လုပ်ယူနေမလုံလောက်ပဲစီပေါ်ရေးတစ်ခုလုံးကိုတွတ်တက်လောက်အောင်လုပ်ဖို့ပုဂ္ဂလိကဂန္ဓာတစ်ခုလုံးကိုတွတ်တက်လောက်အောင်လုပ်ဖို့လိုသလိုဗန္ဓာရေးနဲ့ငွေကြေးဂန္ဓာဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုလည်းလုပ်ဖို့လိုအပ်ပါတယ်လို့ဆွေးနွေးပွဲတက်ရောက်သူနောက်တူးဖြစ်တဲ့ဗဟုသတ္တိပညာရှင်များအဖွဲ့ကစီပေါ်ရေးပညာရှင်ဒေါက်တာဇော်ဦးကပြောပါတယ်